ဂါဇာမှာအစ္စရေးလေကြောင်းတိုက်ခိုက်မှုအတွင်ဟာမတ်စ်ခေါင်းဆောင်တဦးဖြစ်သူအစ္စမဲလ်ဟာနီယေရဲ့သား၃ဦးသေဆုံးခဲ့ကြောင်းအစ္စရေးစစ်တပ်နဲ့ဟာမတ်စ်အဖွဲ့ရဲ့တရားဝင်မီဒီယာတွေကကြေညာပြင်းနေကအတည်ပြုပါတယ်။အစ္စရေးစစ်တပ်ကဗုဒ္ဓဦးနေ့ကဂါဇာအလယ်ပိုင်းမှာဟာနီယေရဲ့သားဖြစ်သူတွေစစ်ရေးလှုပ်ရှားမှုတွေလုပ်နေလို့တိုက်ခိုက်ခဲ့တာလို့ပြောပေမဲ့အသေးစိတ်ကိုမထုတ်ပြန်ပါဘူး။ဟာမတ်စ်ဘက်ကတော့ဒါဟာအစ္စရေးရဲ့လက်စားချေတပ်ဖြတ်တဲ့လုပ်ရက်လို့ဆွဆွဲထားပြီးတိုက်ခိုက်မှုအတွင်းခေါင်းဆောင်ဟာနီယေရဲ့မြေးလေးယောက်လည်းသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒီလိုတပ်ဖြတ်မှုတွေကအစ္စရေးနဲ့အပြစ်ရရေးနှိမ့်နှိုင်းမှုတွေမှာဟာမတ်စ်ဘက်ကရည်တည်ချက်တွေကိုပျော့ပြောင်းလာအောင်ဖိအားပေးနေမှာမဟုတ်ဘူးလို့အယ်ဂျာဇီးရားနဲ့သတင်းဌာနနဲ့အင်တာဗျူးမှာဟာမတ်စ်ခေါင်းဆောင်ဟာနီယေကတုံ့ပြန်ပါတယ်။ဟာနီယေဟာ2019ခုနှစ်ကတည်းကဂါဇာနဲ့ထွက်ခွာပြီးကတ်တာနိုင်ငံမှာနေထိုင်နေသူဖြစ်ပါတယ်။ဂါဇာမှာလက်ရှိဟာမတ်စ်ထိပ်တန်းခေါင်းဆောင်ကတော့ရာရာဆင်ဝါဖြစ်ပြီးသူဟာဂါဇာစစ်ပွဲဆက်တင်စီခဲ့တဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုကိုစီစဉ်ညွှန်ကြားခဲ့သူလည်းဖြစ်ပါတယ်။